Russian forces attacked a television tower, according to Ukrainian officials on Tuesday.
ကြာသေးခင်ချိန်ထိနိုင်ငံတကာစစ်ရေးလေလာသုံးသပ်သူတွေဟာတောင်နဲ့မြောက်ကိုရီးယား၊အိန္ဒိယနဲ့ပါကစ္စတန်တရုတ်နဲ့ထိုင်ဝမ်စတဲ့နိုင်ငံတွေကစစ်ရေးတက်မှာမှုအခြေအနေတွေဟာထိခိုက်မနစ်နာမှုကြီးမားတဲ့တကယ့်စစ်ပွဲတွေဖြစ်လာဖို့ဖြစ်နိုင်ခြင်းအရှိဆုံးဖြစ်တဲ့အကြောင်းခန့်မှန်းသုံးသပ်ခဲ့ကြပါတယ်ဒါပေမဲ့အခုနှစ်ဆန်းပိုင်းမှာတကယ့်စစ်မြေပြင်ဖြစ်လာခဲ့တာကတော့ဥရောပအရှေ့ပိုင်းကယူကရိန်းနိုင်ငံမှာပါအခုရုရှားနိုင်ငံကြီးကြော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံဟာဥရောပမှာပုံနွေးတဲ့ရာသီဥတုရရှိတဲ့အတွက်လေယာစိုက်ပျိုးရေးလုပ်ကိုင်မှုအထူးကောင်းမွန်ပြီးအနောက်နိုင်ငံတွေမှာအဓိကစားသုံးတဲ့ဂျုံတီးနှံကိုအမြောက်များစိုက်ပျိုးထုတ်လုပ်တဲ့နိုင်ငံဖြစ်ပါတယ်ဒါကြောင့်လည်းယူကရိန်းကိုဥရောပရဲ့ပေါင်မုံတောင်လို့ခေါ်ကြတာဖြစ်ပါတယ်ဒါအပြင်ရုရှားနဲ့အနောက်နိုင်ငံတွေကြားမှာဈာကန်နိုင်ငံဖြစ်တည်ရှိပြီးရုရှားနဲ့ကုန်သွယ်ရေးစီးရေးလှုပ်ရှားမှုအလုံးကိုယူကရိန်းနိုင်ငံကနေဖြတ်သန်းသွားတဲ့အတွက်မဟာဗျူဟာရအရေးပါတဲ့နိုင်ငံလည်းဖြစ်ပါတယ်။နိုင်ငံရေးသိပ္ပံပါမခဒေါက်တာထွတ်မြင့်ကတော့ရုရှားနိုင်ငံဟာယူကရိန်းကိုကျူးကျော်သိမ်းပိုက်ဖို့ကြိုးစားတဲ့အကြောင်းရင်းသုံးခုရှိတယ်လို့ဆိုပါတယ်
။တစ်ကတော့အခုရုရှားနဲ့ယူကရိန်းရဲ့သမိုင်းကဘယ်လိုဆိုမလဲ။ယူကရိန်းကိုရုရှားကပိုင်နေလို့ရုရှားရဲ့နာမည်ထဲမှာရှိတဲ့ဆိုအယူဆဒါတစ်ချက်သမိုင်းရသလိုဟိုဆက်ဆက်ခဲ့တဲ့ချက်နောက်တစ်ခုက geopolitics တို့ယုတ်ဒီကရိုဥရောပတိုက်နဲ့ဒီ Ukraine နဲ့ကပ်ရက်ပဲနောက်တစ်ခုကဒီ NATO အဖွဲ့ဝင်တွေနဲ့လည်းကပ်ရက်ဖြစ်နေတယ်နောက်တစ်ခုကဒီ Russia ကိုယ်တိုင်ကဘာလို့လိုချင်လဲဆိုရှင်ကျွန်တော်တို့ Black Sea လို့ခေါ်တဲ့ဒီပင်လယ်နက်ထွက်ပေါက်ကိုတို့လိုချင်တယ်ဘယ်ကနေသွားမလဲဆိုရှင် Turkey ကနေပြီးတော့ဟိုဘက်ကို Africa Middle East ထွက်ပေါက်ကိုတို့ရှားမှာကိုရေချောင်းရတောင်ဘက်ကိုထွက်ဖို့ရအတွက်ထွက်ပေါက်ကို Ukraine နဲ့ Crimea ကျွန်းဆိုရနေရာနေပြီးတော့ထွက်မှာတော့အဆင်ပြေပါဘူ
းအတိတ်သမိုင်းကိုပြန်ကြည့်မယ်ဆိုရင်ရန်သူစစ်တပ်တွေဟာယူကရိန်းနိုင်ငံပါဝင်တဲ့ဒီဥရောပမြောက်ပိုင်းလွင်ပြင်ကိုအတားအဆီးမရှိဖြတ်ကျော်ဝင်ရောက်လာပြီးရုရှားနိုင်ငံကိုသိမ်းပိုက်ဖို့ကြိုးပမ်းတာကိုရင်ဆိုင်ခဲ့ရတဲ့ခါးသီးတဲ့အတွေ့အကြုံတွေရှိနေပါတယ်ပထဝီနေသားရာဥရောပမြောက်ပိုင်းမှာ Northern European Plain လို့ခေါ်တဲ့ဘယ်လ်ဂျီယံနိုင်ငံကနေရုရှားနိုင်ငံအထိတောင်ကုန်းတောင်နှံအတားအဆီးမရှိတဲ့လွင်ပြင်ကျယ်ကြီးဟာဥရောပနိုင်ငံအမြောက်များမှာထန့်ကျက်ပြီးတည်ရှိနေတဲ့အတွက်ရုရှားနိုင်ငံလုံခြုံရေးအတွက်ကြီးမားတဲ့ခြိမ်းခြောက်မှုတစ်ခုဖြစ်နေပါတယ်။ရုရှားနိုင်ငံကိုကျူးကျော်သိမ်းပိုက်မဲ့ရန်သူတွေဟာအတားအဆီးမရှိဖြတ်သန်းချီတက်လာပြီးရုရှားနိုင်ငံရဲ့မြို့တော်မော်စကိုနဲ့အခြားမြို့ကြီးတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့တာဒကတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လည်းခေတ်ဆက်ဆက်ကရုရှားကောင်းဆောင်နေကြမှာနိုင်ငံလုံခြုံရေးအတွက်ဥရောပအရှေ့ပိုင်းကနိုင်ငံတွေကိုရုရှားရဲ့ဩဇာအာဏာအောက်ကိုသိမ်းသွင်းထားနိုင်မှာဖြစ်မယ်ဆိုတဲ့အယူဆကကြီးစိုးနေကြတာပါဒုတိယကမ္ဘာစစ်အပြီးမှာတော့ဆိုဗီယက်တပ်နေတော်ဟာဥရောပအရှေ့ပိုင်းနိုင်ငံအားလုံးနှိပါနဲ့ဂျာမနီနိုင်ငံအရှေ့ပိုင်းကိုပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့နောက်အတိတ်ကဖြစ်ရတွေကိုသင်ခန်းစာယူပြီးဆိုဗီယက်တပ်တွေသိမ်းပိုက်ထားတဲ့အရှေ့ဥရောပနိုင်ငံအားလုံးမှာရုရှားဩဇာကံဆိုရှယ်လစ်နိုင်ငံတွေတည်ထောင်ပေးခဲ့တာဖြစ်ပါတယ်စီအေခေတ္တဆောင်လုံးမှာအနောက်အုပ်စုအရင်းရှင်နိုင်ငံတွေဟာနေတိုစစ်အုပ်စုကိုဖွဲ့စည်းခဲ့တဲ့အချိန်မှာဆိုဗီယက်ပြောင်စုကတော့ဂျာဂန်အရှေ့ဥရောပနိုင်ငံတွေကိုစုစည်းပြီးစီတိုစစ်အုပ်စုကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒီထဲကမှပိုလန်နဲ့ယူကရိန်းနိုင်ငံတွေဟာရုရှားနိုင်ငံနဲ့နေတိုအဖွဲ့ဝင်အနောက်ဥရောပနိုင်ငံတွေစားမှာဂျာဂန်ဖြစ်တည်ရှိနေတဲ့အရေးကြီးဆုံးနိုင်ငံတွေဖြစ်ပါတယ်။1990ပြည့်နှစ်တွေတွင်ဆိုဗီယက်ပြောင်စုပြုတ်ကွဲပြီးနောက်ပိုင်းမှာတော့အရင်စီတိုအဖွဲ့ဝင်နိုင်ငံတွေမှာဒီမိုကရေစီနဲ့အရင်းရှင်စီးပွားရေးစနစ်တွေခိုင်မာလာပြီးရုရှားရဲ့ဩဇာအာဏာအောက်ကနေခွဲထွက်လာခဲ့ကြပါတယ်။တချိန်ကရုရှားဩဇာကံပစ်ခဲ့တဲ့ပိုလန်၊ချက်ကိုစလိုဗက်ကီးယား၊လစ်သူအေးနီးယား၊အက်စတိုနီးယား၊ရူမေးနီးယားစတဲ့နိုင်ငံငယ်တွေဟာဥရောပသမဂ္ဂ EU အဖွဲ့တွေကိုဝင်ရောက်လာကြတဲ့အပြင်စစ်ရေးရလဲနေတိုအဖွဲ့ဝင်နိုင်ငံတွေဖြစ်လာပါတယ်။အခုချိန်မှာတော့ရုရှားအတွက်စစ်ရေးစီးပွားရေးနဲ့စားနပ်ရိက္ခာဖူလုံရေးအလုံးအတွက်အလွန်အရေးပါတဲ့ယူကရိန်းကလည်း EU အဖွဲ့ဝင်ဖြစ်ဖို့နေတိုအဖွဲ့ဝင်ဖြစ်ဖို့အတွက်ပါကြိုးပမ်းနေကြတာပါ။ရုရှားဟာအခုလိုယူကရိန်းနိုင်ငံကိုသူ့ရဲ့ဩဇာကံအဖြစ်ကနေထွက်ခွာသွားပြီးရန်သူနေတိုးနိုင်ငံတွေနဲ့ပူးပေါင်းတဲ့အဖြစ်ကိုကျူးကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက်ယူကရိန်းနိုင်ငံတွေကအရေးကြီးတဲ့နယ်မြေအစိတ်ပိုင်းတွေကိုခွဲထုတ်ပြီးရုရှားနိုင်ငံတွေကိုထည့်သွင်းမဲ့အလားအလာရှိနေတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ
်။ geopolitics ရတာကိုသူတို့ကပူတင်ကစဉ်းစားပုံရတယ်စဉ်းစားပြီးလို့ယူကရိန်းရဲ့အရှေ့ပိုင်းကိုတော့အနည်းဆုံးပိုင်ရမယ်တနိုင်ငံလုံးမပိုင်နိုင်ရင်တောင်မှအဲ့တော့နောက်ဆုံးတော့ဒီစစ်ကဘယ်လိုနဲ့အေးသွားနိုင်တယ်လဲလို့ပြောလို့ရှိရင်ဒီ Ukraine ရဲ့အရှေ့ပိုင်းကို Russia လက်ထက်တဖြည်းဖြည်းနဲ့ရောက်သွားအောင်လုပ်ဖို့ရအတွက်သူတို့စီမံတဲ့သဘောပါပဲ။ Ukraine တစ်ခုလုံးကိုအပိုင်းစီးနင်းဖို့ကတော့မလွယ်ဘူး။ဘာလို့လဲဆိုတော့ NATO ကလက်ခံမှာမဟုတ်ဘူး။ EU ကလက်ခံမှာမဟုတ်ဘူ
း။အလားတူပဲစစ်အာဏာရှင်လက်အောက်မှာပြည်ပခါတိုက်ခိုက်မှုအမျိုးမျိုးနဲ့ကြုံနေရတဲ့မြန်မာနိုင်ငံဟာလည်း Ukraine နိုင်ငံလိုပဲရေမြေတန်ဇာတပေါ်ကျွေဝသလိုတစားတစားအင်အားကြီးထွားလာနေတဲ့တရုတ်နိုင်ငံအတွက်မဟာဗျူဟာရအရေးပါတဲ့အခြေအနေရှိနေပါတယ်။ နိုင်ငံတကာလေလာသုံးသပ်သူတွေကတော့တရုတ်နိုင်ငံဟာအိမ်နီးချက်နိုင်ငံတွေထဲမှာမြောက်ကိုရီးယားနဲ့မြန်မာနိုင်ငံတွေကိုသူ့ရဲ့ဩဇာအကန့်အဖြစ်ရှုမြင်လေးရှိတဲ့အတွက်တရုတ်နိုင်ငံရဲ့လွှမ်းမိုးမှုအောက်ကနေထွက်ခွာသွားမှာကိုလည်းစိုးရင်ပူပန်မှုတွေရှိနေတယ်လို့သုံးသပ်တဲ့အကြောင်းအခုတစ်ပတ်သမိုင်းနေ့ကပြစ်စုပန်အစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။